Welcome to the Voice of America in Burmese.
Minglam ne khin ba shin. Washington ne ro view American tan ga ni 2020 September 15 ye inga ne mne khin season de go Myanmar san lo jain mne 6 na yi ga ni 9 na yi thi line no meter 24 40 ne 51 line no meter 190 ro ga ni thon lon pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။နိုဝင်ဘာလမှာကျင်းပတဲ့သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ရှင်ပြိုင်တဲ့သမ္မတ Donald Trump ရော Democratic Party ကပြန်ပက်ဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ကပါသူတို့မဲဆွယ်မှုကို American ပြည်ထောင်စုနောက်ဖက်ချမ်းဒေတာတကြောကမကြုံစဘူးအောင်ပျက်စီးမှုများတဲ့ Tommy လောင်ကျွမ်းမှုအတွက်ဥတီပြီးပြောဆိုလာကြပါတယ်။ဒီနောက်ဖက်ချမ်းက Tommy ဒဏ်ခံနေရတဲ့ California, Oregon နဲ့ Washington ပြည်နယ်တွေဟာDemocratic Party ကိုထောက်ခံမှုများတဲ့ပြည်နယ်တွေဖြစ်ပြီးဒီတော်မီနဲ့ပတ်သက်ပြီးသိပ်ပြောဆိုတာမတွေ့ရတဲ့သမ္မတ Trump ကအခု California ပြည်နယ်ကိုသွားရောက်နေပါတယ်။အဲဒီမှာသမ္မတကိုဝေဖန်လို့ရှိတဲ့ Democratic Party ဝင်ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြည်နယ်တွင်လောင်ကျွမ်းနေတဲ့တော်မီတွေနဲ့ပတ်သက်ပြီးရှင်းလင်းတင်ပြမှာဖြစ်ပါတယ်။သမ္မတ Trump ဟာ Sacramento နားက McClellan သဘာဝဥယျာဉ်ရှိရာကိုလည်းသွားရောက်မှာဖြစ်ပါတယ်။မြေကျဲဝင်းအဖြစ် Hector တန်းကျော်ပျက်စီးခဲ့ရပြီးလူပေါင်း35ဦးရဲ့မနေ့တိတ်ဆုံးခဲ့ရတဲ့အဲ့ဒီဒေသမှာဒေသခံတွေနဲ့ရောအစိုးရတာဝန်ရှိသူတွေနဲ့ပါဆွေးနွေးဖို့ရှိပါတယ်။တော်မီဂျန်အပြင်းထန်ခံစားနေရတဲ့ကယ်လီဖိုးနီးယားပြည်နယ်သားတွေကသူ့ကိုထောက်ခံမှုတိတ်မပေးကြပေမဲ့မိဂန်တင့်သူတွေပေါ်မှာစာနာမှုနဲ့အတူပြည်နယ်တွေအတွက်မိငိမ့်တက်ဖို့ဘိုးအစိုးရအကူအညီတွေသူချပေးခဲ့ကြောင်းပြောကြားဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲလူအုပ်ကြီးကြီးမားမားနဲ့မဲဆွယ်ပွဲမလုပ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့သူရဲ့ Delaware ပြည်နယ်မှာပဲရှိနေပြီးသမ္မတ Trump ဟာတော်မီလောင်ကျွမ်းမှုဖြစ်စေတဲ့ရာသီဥတုဖောက်ပြန်မှုတွေတိုးလာတာကိုလှည့်လျူရှုထားကြောင်းနဲ့ဗဟိုအစိုးရကလည်းအကူအညီလုံလောက်အောင်မပေးကြောင်းဆက်ဆွဲဝေဖန်တဲ့မိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ရုရှားနိုင်ငံမှာတနင်္လာနေ့ကကျင်းပပြီးသွားတဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာအတိုက်ခံခေါင်းဆောင် Alexei Navalny ရဲ့မဟာမိတ်ဖြစ်တဲ့ကိုယ်စားလှယ်လောင်းအတော်များများဆိုင်ဘီးရီးယားဒေသမှာအနိုင်ရခဲ့ပေမဲ့တနင်္လာလုံးတိုင်းတာနဲ့ကြည့်ရင်တော့လက်ရှိအာဏာရ United Russia Party ကအဓိကအနိုင်ရနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အာဏာပိုင်တွေကမဲပေးမဲ့ရက်ကို၃ရက်စီစဉ်ပေးခဲ့တာပါ။အခုလိုချိုးတင်မဲပေးမှုတွေကနေမဲရလကိုချိုးကန်ခြေလှယ်ခွင့်ရသွားနိုင်တယ်လို့မဲပေးမှုဆိုင်ရာတီးခြားလွတ်လပ်တဲ့စောင့်ကြည့်သူတွေကပြောပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Golos အဖွဲ့ရဲ့ဒုဥက္ကဋ္ဌကတော့ဒီရွေးကောက်ပွဲကိုကြည့်ရင်ဒေသခံလူထုကစောင့်ကြည့်မှုရှိတဲ့နေရာတွေအတွက်ဆိုမဲပေးသူအရေးအတွက်ရောရွေးကောက်ပွဲရလဒ်တွေပါတကယ်အခြေအနေကိုထင်ဟပ်နေပေမဲ့ဒီလိုစောင့်ကြည့်မှုမရှိတဲ့နေရာမှာဆိုရင်တော့မဲလာပေးသူအရေးအတွက်ကမောက်ကမဖြစ်နေတယ်လို့အစိုးရကိုထောက်ခံတဲ့ကိုယ်စားလှယ်တွေပဲအကြီးအကျယ်အနိုင်ရတာတွေ့ရတယ်လို့ Echo of Moscow သတင်းဌာနကပြောပါတယ်။ရုရှားအစိုးရရဲ့ထောက်ခံမှုကိုရတဲ့ဒေတာအုပ်ချုပ်ရေးမှူး6ဦးဟာမဲဆန္ဒရှင် 80 ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုနဲ့အနိုင်ရတာကြောင့်ဒါဟာသမ္မတဗလာဒီမီယာပူတင်ပြန်ပြီးအရွေးခံရတဲ့2018ရွေးကောက်ပွဲတွင်ကထက်တောင်ပိုးပြီးများနေတာဖြစ်ပါတယ်။ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဘယ်လာရုစ်သမ္မတအလက်ဇန်ဒရလူကာရှန်ကိုကိုထောက်ခံအားပေးကြောင်းပြသတဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကဘယ်လာရုစ်အတွက်ချင်းငွေဖြစ်ဒေါ်လာ1500ကိုတနင်္လာနေ့မှာချပေးလိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကလည်းဘယ်လာရုစ်နိုင်ငံမှာသူ့အာဏာဆက်ပြီးနည်းနေအောင်သမ္မတကမဲမတမာမှုတွေလုပ်တယ်လို့ဆွဆဲပြီးလူလူကလမ်းမတွေပေါ်ထွက်ဆန္ဒပြနေတာသတင်းပတ်အတော်ကြာနေပြီဖြစ်ပါတယ်။ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရုရှားနိုင်ငံပင်လယ်နဲ့စိတ်ကမ်းဆိုချီအပန်းဖြေစခန်းမှာ၄နာရီလောက်ကြာတွေ့ဆုံခဲ့ပြီးချင်းငွေကိစ္စအသေးစိတ်ပြောကြားခဲ့တာပါ။ခေါင်းဆောင်နှုတ်ဦးဟာကုန်သွယ်ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့နဲ့စွန့်ရင်ဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတယ်လို့ရုရှားဆိုတာကပြောပါတယ်။နိုင်ငံတွင်းဆန္ဒပြမှုတွေဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးဘယ်လာရုစ်နိုင်ငံအရေးကိုပြည်ပကဝန်မဆွတ်ဖဲဘယ်လာရုစ်နိုင်ငံသားတွေကိုယ်တိုင်နှိမ့်နိုင်ဖြေရှာဖို့လိုလားကြောင်းသမ္မတပူတင်ကပြောကြားခဲ့တယ်လို့ရုရှားနဲ့ဘယ်လာရုစ်တို့ကြားစီးရေးပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုတောင်ပိုင်းကလူးဝီဇီယားနားနဲ့ Mississippi နယ်ရီစီကို UDP ရွေရှားလာနေတဲ့အပြင် Hurricane မုန်တိုင်းဆက်လီဟာတနင်္လာနေ့မှာလေတိုက်နှုန်းဖြင့်အားကနေယူမိုင်90နဲ့ကံယူရန်တစ်လျှောက်တိုက်ခတ်နေပါတယ်။မိုးတီထန်စွာရွာသွန်းပြီးမိုးအချိန်က23နှစ်မှခွဲကျော်အထိဖြစ်သွားနိုင်တာကြောင့်ဆိုးဝါးတဲ့ရေကြီးရေရှမ်းမှုတွေနဲ့ကြုံရနိုင်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။လူးဝီဇီယားနားပြည်နယ်တောင်ပိုင်းကို အင်္ဂါနေ့မှာဟာရီကိန်းဆယ်လီဝင်ရောက်နိုင်တာကြောင့်ရေနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဒေသခံတွေအပြေးအလွှားရှုဆောင်နေကြပါတယ်။ဟာရီကိန်းဆယ်လီဟာအင်္ဂလန်နားမှာဟာရီကိန်းဖြစ်ရန်အဆင့်နှစ်ဖြစ်လာပြီးလေတိုက်နှုန်းကတစ်နာရီမိုင်105မိုင်နှုန်းရှိနိုင်တယ်လို့ဟာရီကိန်းမုန်တိုင်းစောင့်ကြည့်ခန့်မှန်းသူတွေကပြောပါတယ်။ဩဂုတ်လ28ရက်နေ့ကလည်းဒီဒေသတွေမှာဟာရီကိန်းလော်ရာဒန်ခံရပြီးလူပေါင်း32ဦးသေဆုံးခဲ့ရပါတယ်။
အတန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရမထွန်ပါ VOE American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ယောက်ထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အကစားဖွံ့ဖြိုးဌာနကစက်တင်ဘာလ14ရက်ည8နာရီအချိန်မှာအတည်ပြုကြေညာခဲ့ပါတယ်စက်တင်ဘာလ14ရက်မနေ့ပိုင်းထုတ်ပြန်ကြေညာချက်မှာလည်းသေဆုံးသူ4ဦးရှိတာဖြစ်လို့တရက်တည်းထုတ်ပြန်ချက်မှာသေဆုံးသူအရေအတွက်10ဦးနဲ့အများဆုံးဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း32ယောက်ရှိပြီလို့ကျန်းမာရေးဖွံ့ဖြိုးဌာနကပြောပါတယ်နောက်ထပ်ကူးစက်ခံရသူလည်း180ရှိတယ်လို့မနေ့ကင်းလာတဲ့ညပိုင်းမှာအတည်ပြုကြေညာထားတာကြောင့်အတည်ပြုလူနာစုစုပေါင်း3195ယောက်ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WWN အဖွဲ့ရဲ့တနင်္လာကာလတွင်ရရှိတဲ့တိုးတက်မှုတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစီအခံတင်ပြရင်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့ WWN အဖွဲ့ကိုဆက်လက်ထောက်ခံအားပေးဖို့အဲ့ဒီအဖွဲ့ကောင်ဆောင်ကထပ်မံတောင်းဆိုလိုက်ပါတယ် WWN အဖွဲ့အနေနဲ့မြန်မာနိုင်ငံအတွင်းရဲစွဲမှုကျူးလွန်မှုတွေမှာတာဝန်ခံမှုတွေရှိလာစေဖို့အချက်အရေးကြီးတာကိုနားလည်ကြောင်းဒါပေမဲ့ WWN အဖွဲ့တစ်ခုရဲ့အနေနဲ့ဒီကိစ္စကိုဆောင်ရွက်လို့မရတာကြောင့်အဖွဲ့တီထောင်ရခြင်းရဲ့ရမန်းချက်ပြည့်မြည်စေဖို့အရေးနိုင်ငံတကာတိုက်ဝန်းနဲ့ဒေတာရင်းကနိုင်ငံတွေရဲ့အကူအညီလိုအပ်ကြောင်းအဖွဲ့ရဲ့ဥက္ကဋ္ဌနီကိုလတ်ကွန်ဂျီယန်ကအဖွဲ့ရဲ့ဒုတိယအကြီးအစည်းခန်းစာကိုတင်သွင်းရမှာထက်သွင်းပြောကြားခဲ့ပါတယ်။ WWN အဖွဲ့ဟာခေတ်မီနီပညာရင်းနဲ့အထောက်အထားတွေကောက်ယူနေစမှာပဲမြန်မာနိုင်ငံအစိုးရစီကလည်းသတင်းအချက်အလက်တွေရရှိဖို့ကြိုးစားခဲ့ကြောင်းအထောက်အထားတွေရယူရမှာဒီအထောက်အထားတွေကြောင်းပြည်မှုကျူးလွန်သူတွေကလွဲရင်ချမ်းသာသူတွေစိတ်ပူပင်ကြောက်ရွံ့စရာမလိုတဲ့အကြောင်းကိုလည်းအသိပေးထားကြောင်းပြောပါရယ်။ WWN အဖွဲ့ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့2020ပြည့်နှစ်ဇွန်လ22ရက်ရက်စွဲပါဆုံးဖြတ်ချက်အမှတ်43မြင်းဆောင်26ကိုညီညွတ်ဖော်ပြထားပါရယ်။အဲဒီဆုံးဖြတ်ချက်ကနိုင်ငံတကာရာဇဝတ်ကုန်ရုံး ICC နဲ့နိုင်ငံတကာတရားရုံး ICJ အပါအဝင်အမျိုးသားအဆင့်ဒေသအဆင့်နဲ့နိုင်ငံတကာဆင့်တရားရုံးတွေနဲ့ WWN ရန်နေရအဖွဲ့အကြားစုံစမ်းစစ်ဆေးမှုတွေအပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့တောင်းဆိုထားပါရယ်။WWN အဖွဲ့ရရှိခဲ့တဲ့တိုးတက်မှုတွေနဲ့2017ခုနှစ်ကစလို့မြန်မာနိုင်ငံအတွင်းမိမိဆိုင်ရာဥပဒေချိုးဖောက်ပြီးနိုင်ငံရေးရာဇဝတ်မှုကျူးလွန်တာတွေနဲ့ဆက်နွယ်တဲ့အထောက်အထားတွေရယူစုဆောင်တင်ဆက်ထားနိုင်မှုအတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းနိုင်ခဲ့တာပါဝင်တယ်လို့လည်းအစီအခံထားပါတယ်။မြန်မာနိုင်ငံအတွင်းရိုဟင်ဂျာနဲ့တခြားလူနည်းစုလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိရမှာအရေးယူပေးနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းမှုကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအတည်ပြုဖြတ်ခဲ့တာပါ။မြန်မာအစိုးရကတော့ရိုဂျာသုံးတို့ကိုလက်မခံသလို WWN အဖွဲ့ကိုဖွဲ့စည်းတာဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်နေတဲ့ဆိုပြီး WWN အဖွဲ့တရှိမှုကိုလည်းလက်မခံဘဲပယ်ချထားပါရခင်ဗျာ။ပဝင်းကျင်ကိုမထိခိုက်စေဘဲထုတ်လုပ်တဲ့စံတွေကိုထုတ်ပိုးတဲ့အိတ်တွေမှာတစိကအသုံးပြုမဲ့တိကိတအမှတ်သားဟာစံထုတ်လုပ်မှုကြောင့်ပဝင်းကျင်ကိုထိခိုက်နေမှုကိုရှော့ချရမှာအထောက်အကူပြုမှာဖြစ်ပါတယ်။စင်စက်မပြစံထုတ်လုပ်ရေး SRP အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့တစိအမှတ်တင်ကိတကိုပဝင်းကျင်ကိုမထိခိုက်စေဘဲစင်စက်မပြနည်းပညာနဲ့ထုတ်လုပ်တဲ့စံတွေမှာတစိကအသုံးပြုသွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာလူပေါင်း 3.5 ဘီလီယံဟာအသက်ရှင်ရပ်တည်ရေးအတွက်စံကုန်နည်းစဉ်မိခိုနေရတာဖြစ်ပါတယ်။ဒါပေမဲ့စံစိုက်ပြိုးထုတ်လုပ်ဖို့ကမ္ဘာရေကြိုအရင်းအမြစ်ရဲ့သုံးပုံတစ်ပုံကိုသုံးဆွဲနေကြရတာဖြစ်သလိုပဝင်းကျင်ကိုထိခိုက်စေတဲ့ကမ္ဘာမီသိန်းတံငွေထုတ်လုပ်မှုရဲ့20ရာခိုင်နှုန်းကိုစံစိုက်ပြိုးမှုကနေထုတ်လွှတ်နေတာလည်းဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂပဝင်းကျင်ထိပ်သီးရေးအဖွဲ့ UNEP ကထုတ်ပြန်တဲ့စိတ်တင်ကြတာအမှတ်အသားကြောင့်စားသုံးသူတွေအနေနဲ့စံထုတ်လုပ်တဲ့မူရင်းတန်းပြီကိုသိရှိနိုင်မှာဖြစ်သလိုလက်လီလက်ကရောင်းဝယ်သူတွေဟာလည်းအဲ့ဒီတစိကတ်ထားတဲ့စံတွေကိုပုံမအသုံးပြုပြီးဥရုယာတိပြောင်းလဲမှုနဲ့စဉ်စက်မပြတ်တုတ်တဲ့ရေးဆိုင်ရာရည်မှန်းချက်တွေကိုတိတိတတ်တတ်အထောက်ပံ့ပြုပေးနိုင်မှာဖြစ်ပါတယ်။ တရုတ်နိုင်ငံအနေနဲ့စီးပွားရေးစည်းကွက်တွေကိုဖွင့်ပေးဖို့တိုင်းသားလူနည်းစုရဲ့အခွင့်အရေးကိုလေးစားဖို့ဟောင်ကောင်ကိုဖိနှိပ်ချုပ်ချယ်တာတွေကိုဖြေလျှော့ပေးဖို့ဒုသမ္မတရှီဂျင်ပင်ကိုဥရောပသမဂ္ဂအဖွဲ့ဝင်ကောင်ဆောင်တွေကတိုက်တွန်းလိုက်ပါတယ်။ဒီနေ့ကနေကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲမှာ EU ကောင်ဆောင်တွေကအခုလိုတိုက်တွန်းလိုက်တာဖြစ်ပြီး EU အဖွဲ့အနေနဲ့တရုတ်နဲ့ကုန်သွယ်ရေးမှာအသာစီးရယူခံရတာကိုဆက်လက်လက်ခံတော့မှာမဟုတ်တော့ဘူးလို့လည်းပြောပါတယ်။ဗီဒီယိုကတစင်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲကိုဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမာကယ်လည်းပါဝင်တက်ရောက်ခဲ့ပြီးတရုတ်နိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတင်မာတဲ့သဘောထားယက်တီချက်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။ကမ္ဘာကုန်သွယ်ရေးစီးပွားရေးအတော်များများကိုတရုတ်တို့ဖောက်ပြတယ်လို့ဥရောပသမဂ္ဂကဆွဆွဲထားပါတယ်။တရုတ်ကတော့အဲ့ဒီဆွဆွဲချက်တွေကိုကျဉ်းဆန်ထားပါတယ်ခင်ဗျာ။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei အနေနဲ့ September 15ရက်နေ့ကစလို့ကွန်ပျူတာမှတ်ဉာဏ် Semiconductor chip များတွေကိုအရင်ကလိုကမ္ဘာဈေးကွက်မှာအလွယ်တကူဝယ်ယူနိုင်တော့မှာမဟုတ်တာကြောင့် Computer chips များတွေမရှိဘဲနဲ့ Huawei ကုမ္ပဏီအနေနဲ့ Smartphone တွေနဲ့ 5G ပစ္စည်းကိရိယာတွေတည်ဆောက်နိုင်ဖို့အခက်အခဲရှိလိမ့်မယ်လို့စီးပွားရေးလေလာသုံးသပ်သူတွေကပြောပါတယ်။တရုတ်ကုမ္ပဏီ Huawei ကို Computer chips များတွေမရောချဖို့တခတ်ပိတ်ဆို့မှုတွေကို American တို့ကဩဂလာတုန်းကချမှတ်ခဲ့တာဖြစ်ပြီးပိတ်ဆို့မှုအရအမေရိကန်ဒီပညာနဲ့ထုတ်လုပ်တဲ့ chip ရှားတွေကို Huawei ကိုရောင်းချမဲ့ဘဲကုမ္ပဏီမဆိုအမေရိကန်တို့စီကအထူးလိုင်စင်ရယူရမှာဖြစ်ပါတယ်။ Huawei ကို computer chips ပြားတွေရောင်းချနေတဲ့တောင်ကိုရီးယားနဲ့ Taiwan ကုမ္ပဏီတွေကလည်းအမေရိကန်တို့ရဲ့တက္ကသိုလ်အရေးကြီးပိတ်ဆို့မှုအတိုင်းလိုက်နာလုပ်ဆောင်သွားမှာဖြစ်တာကြောင့်အင်ကာနီကစားလို့ chips ပြားတွေထောက်ပံ့တော့မှာမဟုတ်ဘူးလို့လည်းကြေညာထားပါတယ်။အမေရိကန်တို့ရဲ့တက္ကသိုလ်ပိတ်ဆို့မှုကြောင့်ရေတိုမှာ Huawei အတွက်တခြားရွေးစရာလမ်းမရှိပေမဲ့ကျေးရှိမှာတော့တရုတ်ကိုယ်တိုင်ကွန်ပျူတာ chips ပြားတွေထုတ်လုပ်လာမှာကိုတော့အမေရိကန်တို့တားဆီးနိုင်မှာမဟုတ်ဘူးလို့လည်းလေ့လာသူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
မြန်မာစစ်သားနှစ်ဦးနယ်သာလန်နိုင်ငံဒီဟိတ်ကိုရောက်ရှိနေတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကို VOA ကဆက်သွယ်မေးမြန်းထားတဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကတပ်မတော်နယ်မြေရှင်လင်းရေးအတွင်းရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တာ၊ရွာတွေကိုမီးရှို့ဖျက်ဆီးတာ၊အတင်းအဓမ္မပြုကျင့်တာစတဲ့ပြစ်မှုတွေကျူးလွန်ခဲ့ကြောင်းဗီဒီယိုနဲ့ဝန်ခံပြောကြားထားတဲ့မြန်မာစစ်သား2ဦးဟာ ICC ခုံရုံးခြေဆိုင်တဲ့ဒီဟိတ်ကိုရောက်ရှိနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ ICC ရှေ့နေချုပ်ရုံးကို VOA ကဆက်သွယ်မေးမြန်းခဲ့ပါတယ်။မနေ့ကရက်စွဲနဲ့အီးမေးလ်ကနေတုံ့ပြန်ထားတဲ့စာမှာတော့မြန်မာစစ်သားနှစ်ဦးကိစ္စဓာတ်ရိုက်ဖြေဆိုထားခြင်းမရှိပေမဲ့ ICC ရှေ့နေကြုံရုံးဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုတော့ပြောပြထားပါတယ်။အဲ့ဒီထဲမှာ ICC ရှေ့နေကြုံရုံးအတွက်ညီတိစုံစမ်းစစ်ဆေးမှုမျိုးမဆိုထိမ့်သိမ့်လျှို့ဝှက်ထားဖို့ဆိုတဲ့အချက်ဟာအလွန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ကြောင်းအဲ့ဒီအချက်ကိုစောင့်စည်းလိုက်နာခြင်းမရှိဘူးဆိုရင် ICC ရှေ့နေကြုံရုံးအနေနဲ့သူ့ရဲ့အလုပ်တာဝန်ကိုကောင်းကောင်းမွန်မွန်လုပ်ဆောင်နိုင်လိမ့်မှာမဟုတ်ကြောင်းစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်တဲ့ထင်မြင်ချက်တွေဒါမှမဟုတ်သတင်းထုတ်ပြန်ချက်တွေအပေါ်မှာ ICC ရှေ့နေကြုံရုံးအနေနဲ့လူသိရှင်ကြားမှတ်ချက်ပေးတာမျိုးမရှိကြောင်းဒါ့အပြင်ရှေ့နေကြုံရုံးရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့လည်းဆွေးနွေးတာမျိုးလည်းမရှိကြောင်းဖော်ပြထားပါတယ်။ ICC ရှေ့နေကြုံရုံးအနေနဲ့သူ့ရဲ့စုံစမ်းစစ်ဆေးမှုတွေမှာတိတ်ခါတမာရီရှိရေးကာဝယ်ယုံနာမကကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေမျက်မြင်သက်သေတွေနဲ့အတူရှေ့နေကြုံရုံးရဲ့ဝန်ထမ်းတွေအတွက်လုံခြုံမှုရှိစေဖို့မရှိမဖြစ်လိုအပ်တယ်လို့လည်းရေးသားထားပါတယ်။လက်ရှိ ICC ခုံရုံးကနေမြန်မာကိစ္စစုံစမ်းစစ်ဆေးနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်တဲ့မေးခွန်းကိုတော့တုံ့ပြန်ရမှာဘင်္ဂလားဒေ့ရှ်ကိုမောင်းထုတ်ခံရတဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာသူတို့ဘယ်လိုကြုံတွေ့ခဲ့ရသလဲ၊ဘာတွေဖြစ်ခဲ့သလဲဆိုတာနဲ့ပတ်သက်လို့အမှန်တရားထုတ်ဖော်ဖို့ ICC စုံစမ်းစစ်ဆေးရေးမှုတွေကကြိုးပမ်းရမှာသူတို့စုဆောင်းထားတဲ့အထောက်အထားတွေကိုဂရုတစိုက်ပြန်လည်သုံးသပ်နေကြောင်းစုံစမ်းစစ်ဆေးမှုတွေအပြည့်တက်ချိန်တကယ်လို့တပ်တွေအချက်လက်တွေဟာလိုအပ်တဲ့ဥပဒေတွေနဲ့ကိုင်းညီမှုရှိမယ်ဆိုရင်ရက်ဆက်ပြင်းထန်လာတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့ကြောင်းအထောက်အထားအခိုင်အလုံရှိနေသူတွေကိုဖမ်းဝရမ်းအမိန့်ထုတ်ပြန်ဖို့ ICC တရားသူကြီးတွေကိုရှေ့နေကြုံရုံးကရှောက်ထားမှဖြစ်ကြောင်းဖော်ပြထားပါတယ်။အခုလို ICC ခုံရုံးကနေဥပဒေလုံထုံးလုံနည်းနဲ့အညီမြန်မာစစ်တပ်ကတာဝန်ရှိသူတွေကိုဖမ်းဝရမ်းနောက်ပိုင်းမှာထုတ်ပြန်မယ်ဆိုရင်ဘလို့ရိုက်ခတ်မှုတွေရှိမလဲလို့ New York ခြေဆိုင် Global Justice Center ဥက္ကဋ္ဌ Akila Radhakrishnan ကိုမေးကြည့်တော့
Well, I think it would be a matter of international cooperation.
ဒါကနိုင်ငံတကာပူးပေါင်းဆောင်ရွက်မှထိရောက်မယ်လို့မြင်ပါတယ်။ ICC ဖန်ဝရမ်းမှာပါလာမန့်သူတွေရဲ့အမည်စင်းတွေအတိုင်းဖန်ဆီးတာ ICC ခုံရုံးကိုလွှဲပြောင်းတာတွေလှုပ်ဆောင်ရမှာဖြစ်ပါတယ်။ဒါပေမဲ့အားလုံးသိတဲ့အတိုင်းမြန်မာအစိုးရက ICC နဲ့ပူးပေါင်းဖို့အစီအစဉ်ရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောခဲ့တာပါ။အဲ့တော့တစုံတရာပြောင်းလဲမှုမရှိဘူးဆိုရင်မြန်မာအစိုးရကိုယ်တိုင်ကဘသူ့ကိုမှလွှဲပြောင်းပေးမှာမဟုတ်ပါဘူးလို့အကီလာရာဒါကရစ်နန်ကပြောသွားတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှန်မပြုတဲ့မြန်မာအစိုးရကတော့ ICC နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့အရင်ကတည်းကတုံ့ပြန်ထားပြီးသားဖြစ်ပါတယ် ICC ရှေ့နေချုပ်ရုံးက VOA ကိုအီးမေးလ်ကနေတုံ့ပြန်ထားတဲ့စာမှာတော့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်လင်းပြီးတိတာထင်ရှားတဲ့တိုးတက်မှုတွေနဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေပြုလုပ်တဲ့အခါတိုင်း ICC ရှေ့နေချုပ်ရုံးအနေနဲ့အများပြည်သူသိအောင်ထုတ်ပြန်ကြေညာမှာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
ကျွန်တော်ဝင်းမြန်မာမြန်မာနိုင်ငံမှာကိုဗစ်ပိုးထွေးနှုံနဲ့တည်ဆုံမှုနှုံမကြာခင်ဂျပန်တွင်တဖြည်းဖြည်းတက်လာတာမို့အဓိကပြည်သူတွေကိုမှားတင်တာနဲ့လှုပ်ဆောင်ထားတာတွေကိုပြည်အောင်စုဂျမိုင်းနဲ့အာကစားဝန်ကြီးကိုမေးထားရမှာဒေါက်တာအမြင့်ထွေးကအခုလိုစရှင်းပြပါတယ
်ဟုတ်ဒါကတော့ဒီ epidemic ကရောဂါပြီးတဲ့ဟာ second wave မှာတော့အပေါ်တောင်းတနေတဲ့ကကပြန်ချဖို့လိုတာပေါ့ဒီတစ်ခုအရေးကြီးဆုံးကတော့ပြည်သူများပါပဲပြည်သူပါဝင်လို့ရှိရင်ကျွန်တော်တတိရှိရှိပြောရပါတယ်နော်ဒီတလတလကိုလောက်မှာတော်တော်ကိုယောဂအချိန်မှာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့တော်တော်ကိုယောဂကြာဆင်းသွားဖို့အတွက်အဓိကအရေးကြီးဆုံးအချက်ဆိုဆရာဘာကိုထောက်ပြမလဲ
ဒီမှာကျွန်တော်ပူကြောက်တာပါကြောက်လို့ဆိုတော့စိတ်ရုံတွေရောဒီစိတ်ရုံတွေမှာတယောက် positive ရင်ဒီစိတ်ရုံပြန်လာစုတော့ story ပါ
ဟုတ်ကဲ့ဆရာဆရာခုပြောသလိုဒီစိတ်ရုံတွေမှာပိုးတွေ့ပြီးတော့ပိတ်လိုက်ရတဲ့အခါမှာဒီစီးပွားရေးထိခိုက်တဲ့အနေအထားကိုမရောက်အောင်ပေါ့ဆရာနော်အဓိကဘာဆက်လုပ်ရလဲဆရာ
စိတ်ရုံကတော့အရေးကြီးဆုံးကတော့မနေ့ဝင်တဲ့အခါရေထမင်းမစားခင်ရေသူအိမ်ပြန်တဲ့အခါမှာနှစ်မိနစ်လောက်စီကျွန်တော်ပြောစီချင်ပါပြောတဲ့အခါမှာလည်းစိတ်ရုံမန်နေဂျာမပြောမနဲ့စိတ်ရုံအလုပ်သမားတယောက်ကကိုပြောဖို့လိုပါတယ်ဒါအများကြီးမဟုတ်ပါဘူးအဓိကကတော့စိတ်ရုံနဲ့မှကုနေရဆိုတော့ထမင်းစားတဲ့ချိန်မှာအများဆုံးကုနေပါထမင်းစားတဲ့ချိန်မှာမဆူနေရတယ်ဒါပြောနေစားမယ်ဒါအလုံးအလေးများပါတယ်အဲ့တော့ဒီခင်းစားရင်မှာ9ပြီ6ပြီမခွာနိုင်တောင်မှအချိန်လေးနဲ့နိုင်ဝဲလောက်ချားပြီးတော့ group နဲ့စားမယ်ဆိုလို့ရှိရင်တော့ social distancing ကိုလုပ်ဖို့ရှိပါတယ်ဟုတ်ကဲ့စိတ်ရုံကိုကျွန်တော်တို့အိမ်မပြန်ခင်ပြောလို့ကဒီယောဂရမယ်ဆိုရင်ကျွန်တော်တို့မိသားစုတွေကုမဲ့အချိန်နောက်ချက်ကအဓိကပြောမှာတော့ဗမာပြည်ရဲ့အချိန်တွေကအခုလူနာပေါင်း700ကျော်ကိုကျွန်တော်လေ့လာခဲ့ကံမှာ90-91ရာခိုင်နှုန်းကယောဂလက္ခဏာမပြပေးပိုးတွေ့ပိုးရှိနိုင်နေဆိုတဲ့အသိစိတ်တက်လေးနဲ့တို့ဖို့လိုပါတယ်။အဲဒီစိတ်ယုံမျိုးကိုလည်းကျွန်တော်မော်နီတာလုပ်ဖို့ကျွန်တော်အခွင့်အရေးရှိပါတယ်။ဂျမ်းမာရင်းနဲ့လုံမောက်ဝင်ဆောင်ကသွားပြီးတော့စိတ်ယုံမျိုးကို randomly ပေါ့လေဝင်ကြည့်မယ်အရေးကြီးပါ
။ဟုတ်ကဲ့ဆရာကြီးနောက်ထပ်အရေးကြီးတာဆိုရင်ရော
ဒီဈေးတွေကိုကူးဆိုင်ပါလေလူသားများတဲ့ဈေးတွေဒီနောက်ပြီးမတ်စမပါလို့ရှိရင်မဝင်ရဘူးဆိုတော့အဲ့ဒါမျိုးကိုနည်းနည်းတင်းကျပ်ဖို့ဆိုတော့တလတလကွဲတော့တော်တော်တင်းကျပ်လိုက်ရင်ကျွန်တော်ကဒီဟာယူကောင်းကောင်းထိနေမှာလေကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆရာနေပြီးတော့ရုံးနေမှာစတွေ့တဲ့အနေအထားရောဆရာကြီးအတိုင်ပဲကရုံးပါပေါ့နော
်အဲဒီကိစ္စကကျွန်တော်ပြောမယ်ဆိုရင်ဓာတ်ရဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ဒီစစ်တွေကအဲဒီ10ရက်လောက်ပတ်ဝန်းကျင်ပေါ့လေဒီ6ရက်ကနေပြီးတော့တပတ်10ရက်လောက်မှဝင်လာတဲ့လူတွေကတော်တော်ပြတ်သွားတယ်ဒါအဲဒီဂျာနဲ့မှာဒီပွားဟိုကုချက်မှုနည်းနည်းဖြစ်သွားပြီအဲ့ဒါလေကျွန်တော်တပန်းပေါ့လေဟိုပိုးဘက်ကတာသွားတော့အဲ့ဒါကြောင့်ဘယ်လိုပြတ်နေသွားတာပေါ့အဲ့ဘသူမဆိုဖြစ်နေတယ်အတမန်ရုံးနေဖြစ်နေတယ်တမရာရုံးနေဖြစ်နေတယ်ဝင်းကြီးရုံးနေဘသူမဆိုတာဖြစ်နေတာပဲလေအဲ့တူတိတွေကောင်းနေပဲဟုတ်လားဒီတိတဲ့ခါကျတော့အမီးနာတွေအကုန်ဆက်တယ်အခုလုတ်ပေါ့လေ
ဟုတ်ကဲ့ဆရာဘိုးဘက်ကဆရာကြီးခုကူးဆက်မှုညံတာအပြင်ပေါ့နော်ရခိုင်မှာတုန်းကတော့ဒီတိဆုံးမှုနှုံတိတ်တက်တာမတွေ့ကြရဘူးပေါ့ဆရာဒါပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းမှာပဲရန်ကုန်မှာတော့အထူးသဖြင့်ဒီသမုန်နှုံးလေးတက်လာတော့တွေ့ရပါတ
ယ်။မှန်ပါတယ
်။ဟုတ်ကဲ့အဲ့ဒီတော့ကော
နောက်ပိုင်းမှာဒီအသက်ကြီးတဲ့လူတွေကကိုတွေ့တာပဲ။အရင်နဲ့တော့မတူဘူးကွာ။တော်တော်များတယ်အသက်ကြီးတဲ့လူတွေ။ကိုမောပေးတယ်။ဒီငကူယောဂါကတော်တော်များလာတယ်ကူမ။အဲ့တော့ဒီပြေနှုန်းကနည်းနည်းမြင့်သွားတာပေါ့လား။ဟိုကျန်တဲ့ငယ်ရင်မသိလို့ကျွန်တော်မပြောပါဘူး။ဒါပေမဲ့သူတို့ကကိုကြည့်တော့အဲ့ဒါကြီးဖြစ်သွား။အခုလေကျွန်တော်မှတ်မိသလောက်စီရင်စရာဆိုရင်100လောက်ရှိပါတယ်ဒီယောဂါခံမော်လေးဒီငကူယောဂါကတချို့ကနှလုံးယောဂါရှိတယ်။အခုဆိုရင်ဒီကိုမယောဂါအဆုတ်တယ်မကောင်းဘူးနော်နှလုံးကိုထိတဲ့အပြင်ဒီနှလုံးထိရင်းပြီးရေရှည်ထိတဲ့ဆိုတာသူတို့ထူးဆန်းတာပေါ့လေ
ဟုတ်ကဲ့ဆရာကြီးအခုလိုဘိုးကလည်းဒီထူးဆန်းထွေကြလာတဲ့အချိန်မှာကျွန်တော်တို့ယောဂအခန်းရှိတဲ့သူကလည်း100ကျော်လောက်ရှိနေတော့ ဒီထူးဆန်းတဲ့ပုံကိုလူဘက်ကပြန်နိုင်အောင်ဆရာနော်ဒီ ICU အထူးစက်မှတ်ဆောင်တွေအနေထားရော
ဟို ICU ရတော့ကျွန်တော်အရှံပဲတော့မဟုတ်ဘူးဒါမင်းအခုအချိန်မှာတင်တော့တဲ့အဆင့်တော့ရှိတယ်ဒါပေမဲ့ယောဂဒုနာတွေများလာနေဆိုတော့ကျွန်တော်တခုစဉ်းစားပါဘောနော် ventilator အခုမှလည်းပြည့်စုံအရရောက်လာပါပြီဒီ just မက်ဒက်တီကိုတုံးပြီးခင်းနေပြီ
ဟုတ်ကဲ့အခုလက်ရှိဒီရန်ကုန်မှာဖြစ်နေတဲ့အနေထားကိုထိနိုင်ဖို့ပါ
ကျွန်တော်ကျမ်းမိုင်းနေဝင်ကြီးရုံးညွှန်ကြုပ်ဥဆောင်ပြီးတော့အခွင့်အရေးဖွင့်လာတယ်ရန်ကုန်အခြေအနေကိုတိုက်ခဲ့ဖို့အဲ့ဒီကကျွန်တော်ဒီ rapid response team တုံးကူဖွဲ့လိုက်ပြီးစီးပဲဒီနိုင်ငံနိုင်ဖွဲ့ရပါမယ်ရန်ကုန်မှာရှိတဲ့ဒီ quarantine site ကို management လုပ်ဖို့ပြည်ကြောင်မှကိစ္စရေးလုပ်ဖို့တချို့တောင်းတောင်းကုသရေးမှာသူတို့ကအကြံဉာဏ်ပေးဖို့ပေါ့ဒီကျွန်တော်လွှတ်လိုက်ပါလိမ့်ကျွန်တော်လည်းအဲ့ဒါကိုတော်တော်အားရပါတယ
်ဟုတ်ကဲ့ဆရာဒီဝန်ထမ်းတွေကြားမှာဒီဆေးဝန်ထမ်းအပြင်ပေါ့နော်ဆရာဒီရုံးဝန်ထမ်းတွေအတွက်လည်းဒီကနေ့အသေးစိတ်ချမှတ်တာကိုကျွန်တော်တွေ့ရပါတယ်ဆရာ။အဲ့တော့နေပြည်တော်မှာလည်းခုကစတွေ့လာတော့
ဟုတ်တယ်ယူရုံးဝန်ထမ်းဆိုရင်နေပြည်တော်မှာဆိုလို့ရှိရင်နှစ်ပတ်တက်မယ်90ရာခိုင်နှုန်းကနှစ်ပတ်တက်မယ်နောက်နှစ်ပတ်ကမတက်ဘူးအရင်ကအလုပ်လုပ်မှာပေါ့နော်အဲ့ဒါကိုကျွန်တော်စပါပြီ
ဟုတ်ကဲ့ဆရာကျွန်တော်ဝယ်မှာပါ
COVID-19 ယောဂကြောင့်တည်ဆုံးမှုတွေနဲ့ကူးစက်သူတွေတိုးလာနေတဲ့အတွက်မြန်မာလူထုကြားယောဂအန္တရာယ်ကိုစိုးရိမ်မှုတွေနဲ့အတူကာကွယ်ဖို့ကြိုးစားလာတာတွေရှိနေပေမဲ့နီးမှန်လက်မှန်ဖြစ်အောင်ဆောင်ရွက်ကြဖို့တတိပေးနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်နေကြတဲ့လူထုအနေနဲ့ကျန်းမာရေးအတွက်လမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ရောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့တက်နိုင်သလောက်အိမ်ပြင်မထွက်ဖို့အပါအဝင်လမ်းညွှန်ချက်တွေကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရောဂါကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်ကမတ်တွစ်တာလိုင်းကတော့လမ်းညွှန်ချက်တွေအတိုင်းလိုက်နာဖို့ကြိုးစားနေတယ်လို့ပြောပါတယ်။
ငါတို့အပြင်မတော်တာဆိုတော့တလောက်ဝဲတော့ရှိရမလို့ပြင်လို့မထွက်ဘူးအင်းမောင်နေနေရအဲဆိုတော့နောက်မှတော့ဘေးရိုးတွေပါတယ်ကိုကူးရရရှိရင်တော့အပြင်မထွက်ဘဲနေရကောက်ဝဲရမျိုးဆိုရင်တော့အစားပုံမှန်စားပြီးတော့ပုခန်းကောင်းနေတယ်ဆိုတော့အိမ်ဝအိတ်တယ်ဆိုတော့အပြင်လုံးဝမတော်ဘူးအိမ်မနေရင်အိမ်ရှိရေးဆက်မရှိတော့မဆက်ပြီးတော့ပေါ့လက်ဆက်နေရင်ရှိရတော့
ကျောင်းအကူဆက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းမှာတော့အသွားအလာတွေကန့်သတ်ဖို့တပ်ဆိုင်ရာမြို့နယ်တွေရက်ွက်တွေမှာကိုရူကိုထကြိုးပမ်းချတာတွေလည်းရှိပါတယ်။ဒါပေမဲ့ကျောင်းအကူဆက်မှုတားဆီးဖို့ရည်ရွယ်တဲ့တချို့အစီအစဉ်တွေဟာကျန်းမာရေးအတွက်စိုးရိမ်စရာကောင်းတယ်လို့လည်းစမ်းချောင်းမြို့နယ်ကကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝနကပြောပါရစေ။အ
ဲတော့ဒီလူတယောက်နေနဲ့တော့စိုးရိမ်မှုရှိတယ်။စိုးရိမ်မှုရှိတယ်။ဒါပေမဲ့ဒီစိုးရိမ်မှုရှိတယ်ဆိုရင်လည်းဒီအလုပ်ခွင်ဆိုကြတော့မဖြစ်မနေသွားရတဲ့ဟာမျိုးရှိတယ်လေ။အခုအနေနဲ့ကျတော့အစားအုပ်လေအဲ့လိုရှိရှိကြမှာပဲပေါ့နော်။ဒါပေမဲ့အဲ့လိုတွားလာတဲ့အခါမှာဟိုဥမာလမ်းနေရက်ွက်တွေလမ်းနေပိတ်တယ်ပေါ့ကွာ။ပိတ်တယ်ပေါ့။အခုဆိုလို့ရှိရင်ပြန်ဖွင့်တဲ့လမ်းတွေပြန်ဖွင့်ပြီ။ဒါပေမဲ့ပြန်မဖွင့်သေးတဲ့လမ်းတွေပြန်မဖွင့်ဘူး။ကိုတို့စားရောင်းဘက်မှာဆိုပြန်မဖွင့်သေးဘူး။ဆိုလို့ရှိရင်ဥမာအကူကအရင်နေထွက်မယ်၊ရုံးသွားမယ်။ဆိုလို့ရှိရင်ဟာကိုကြီးချက်လက်ဖြစ်ရတယ်၊လက်မှတ်ထိုးရတယ်။ဆိုတဲ့အခါကျတော့အခုဒီဒီလမ်းမှာနေတယ်ဒီနေရာမှာစောင့်ကြည့်နေတဲ့လူတွေကလည်းအခုကိုသိနေတယ်ခရမ်းငယ်သွားလာနေတယ်ဆိုတာသိတယ်ကျွန်တော်ကဘာလို့ပါကျွန်တော်အချက်လက်ကဘယ်ဘာဆိုတာဒါတွေကအဲ့လောက်ကြီးမလို့လောက်ဘူးထင်တယ်နောက်ခါကျတော့သူတို့စာအုပ်မှာလက်မှတ်ထိုးကမ်းတယ်အဲ့ဒီဘောပင်ကလူပဲနှစ်ယောက်ကန်နေပြီအဲ့ဒီလိုစီမံခန့်ခွဲမှုအလွယ်မှားကြီးအများကြီးပဲ
အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမောအောင်ကျော်နိုင်ကတော့ပြည်သူတွေအနေနဲ့ယောဂကူးစက်မှုကိုအစိုးရိမ်မလွန်ကြဘဲကျန်းမာရေးနဲ့ပတ်သက်တဲ့လိုက်နာရမယ့်လမ်းညွှန်ချက်တွေကိုစနစ်တကျလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းပါတယ
်။မင်းကြီးတော့အရင်ကိုရင်းကြီးညာရှိတာဆရာကနောက်စနစ်တကျနဲ့တင်းကြကြလိုက်နာဖို့ကပုံမြင်ချသွားပြီးရင်းနှီးတာညာတာတဲ့စာရင်တော့အခုကကိုရကုနာရောက်လာပြီစာခေနော်ဒီစီးရင်းပြန်လာတဲ့ခါကျတော့ခုနရောက်ပါပြီဆိုတော့ကိုယ့်ရဲ့တာဝန်ရှင်နဲ့စီးရပစ္စည်းတွေကိုယ့်နေရာမှာရှိတဲ့လူတွေခန္ဓာကိုယ်ထဲမှာဒီပိုးရှိနိုင်ရဲ့ဆိုတာမျိုးသဘောထားမယ်ကိုယ့်ခန္ဓာကိုယ်ထဲမှာလည်းရှိနိုင်တယ်လို့သဘောထားပြီးကိုယ့်ဆရာသူများကိုမရောက်အောင်သူများကြည့်ကိုယ့်ရှိနေရအောင်ပို့ပြီးတော့ဂရင်းဆိုင်တင်တဲ့အချိန်ရောက်နေပြီနော
်ပြည်တွင်းမှာယောဂပိုးတွေ့ရသူတွေရဲ့80ရာခိုင်နှုန်းလောက်ဟာယောဂလက္ခဏာမပြဘဲပိုးတွေ့ရသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီကနေ့မနက်အထိကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေအရပြည်တွင်းမှာကိုဗစ်အတည်ပြုလူနာ3000ကျော်ရှိနေပြီးဒီကနေ့မနက်ထပ်မံအတည်ပြုခဲ့တဲ့သေဆုံးသူ2ဦးအပါအဝင်စုစုပေါင်းသေဆုံးသူ26ဦးရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။
မခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်နားဆင်နေကြတာပါအခုတော့ကမ္ဘာသတင်းမီဒီယာရေးမှရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုဝင်းအောင်ပြည့်ကောင်းထုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါကျွန်တော်မျိုးစံပါရိုဟင်ဂျာတွေကိုတပ်ဖြတ်တာအတင်းအဓမ္မပြုကျင်တာနဲ့အစုလိုက်ပြုံးလိုက်မြှုပ်နှံတာစတဲ့အကြောင်းတွေကိုမြန်မာစစ်သားတွေပြောပြဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာ Hannah Ellis Peterson ရေးသားထားတဲ့ဆောင်းပါးကိုကောင်းထုတ်တင်ပြမှာပါရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်မြှုပ်နှံတာတပ်ဖြတ်တာအတင်းအဓမ္မပြုကျင်တာစတဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာစစ်သားနှုတ်ဦးရဲ့ထပ်ဆိုချက်တွေရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာလူသားတူအပေါ်ရာဇဝတ်ကျူးလွန်မှုဆွဲချက်အတွက်သက်သေထောက်ထားဖြစ်အသုံးပြုနိုင်မယ်လို့အစချီရေးထားပါတယ်။ New York Times သတင်းစာကြီးနဲ့ 45 Rise လူခွင့်ရေးဖွဲ့တို့ကနေစစ်ဆေးကြည့်ရှုခဲ့တဲ့ဒီဝန်ခံချက်ဗီဒီယိုမှတ်တမ်းအရတပ်သားမျိုးဝင်းထွန်းနဲ့တပ်သားဆောင်နိုင်ထွန်းတို့ပြောဆိုချက်တွေထဲမှာသူတို့အနေနဲ့မြင်မြင်သမျှပြစ်ဖို့နဲ့ဒါစင်နဲ့ချီတဲ့ရွာတွေကိုမိရှုပ်ဖြက်စီးဖို့အထက်ကအမိန့်ပေးခဲ့တယ်လို့ဆိုပါတယ်။ဒါ2019ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးနဲ့ပတ်သက်လို့မြန်မာစစ်သားတွေဘက်ကပထမဆုံးအကြိမ်ဝန်ခံပြောကြားခဲ့တာလို့ဆောင်းပါးရှင်ကရေးထားပါတယ်။ဒီစစ်ဆင်ရေးအတွင်းလူမျိုးတုံးသက်ဖြစ်မှုကိုရေချက်ရှိရှိကျူးလွန်ခဲ့တာတွေရှိကြောင်းနဲ့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပြီးဖြစ်ကြောင်းလည်းရေးသားထားပါတယ်။ဒီစစ်သားနှုတ်ဦးဟာစစ်တပ်ကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်ခဲ့ရမှာအေလနက်ကိုင်အဖွဲ့ရဲ့ထိန်းသိမ်းခြင်းခံခဲ့ရတယ်လို့ဆိုပါတယ်။အခုတော့အဲ့ဒီစစ်သားနှစ်ဦးဟာနယ်သာလန်နိုင်ငံ The Hague ကိုရောက်နေပြီလို့ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာကရိုဟင်ဂျာတွေကိုဖိနှိပ်မှုအပါအဝင်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့မှုမှာလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုများများစုံစမ်းစစ်ဆေးနေတဲ့ ICC မှုလိုက်ရှိနေတွေကဒီစစ်သားတွေကိုမေးမြန်းဖို့ရှိနေတယ်လို့ဆိုပါတယ်။ The Hague မှာပဲရှိနေတဲ့ ICC နိုင်ငံတရားရုံးမှာလည်းမြန်မာအစိုးရဟာလူမျိုးတုံးသက်ဖြတ်မှုဆွဲချက်မှုကိုရင်ဆိုင်နေရတာပါ။2019ဒီဇင်ဘာလက ICJ တရားရုံးကြားနာပွဲမှာကိုရိုင်ခုခံခြေပခဲ့တဲ့နိုင်ငံတော်အတိုင်းဝန်ပုဂ္ဂိုလ်ဒေါက်တာစုကြည်ကတော့လူမျိုးတုံးသက်ဖြတ်မှုဆွဲချက်ကိုပယ်ဖျက်ပေးဖို့နဲ့စစ်ရွာစင်မှုတွေကိုပြည်တွင်းစစ်နိုင်ငံရေးယူမှာဖြစ်တယ်လို့ပြောကြားခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသုံးစွဲခြင်းမရှိခဲ့ပါဘူး။မြန်မာစစ်သားတို့ဦး The Hague ကိုရောက်ရှိနေရတဲ့ပတ်သက်လို့ ICC ရှေ့နေချုပ်ရုံးကပြည်ဝင်တည်ပြုထားခြင်းမရှိသလိုသူတို့ရဲ့ထုတ်ပြန်ချက်မှာလည်း ICC ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ထင်မြင်ချက်တွေသတင်းတွေအပေါ်လူသိရှင်ကြားမှတ်ချက်ပေးတာမျိုးဒါမှမဟုတ်သူတို့လုပ်နေတဲ့စုံစမ်းစစ်ဆေးရေးလှုပ်ဆောင်ချက်တွေရဲ့အသေးစိတ်ချက်လိုက်တိကျကိုအများရှိဆွေးနွေးပြောဆိုတာမျိုးမလုပ်ဘူးလို့ဖော်ပြထားကြောင်းဆောင်းပါးရှင်ကရေးသားထားပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လုံလောက်တဲ့မြန်မာနိုင်ငံမှာဓာတ်အားဖြည့်ဆည်းနိုင်ဖို့အတွက်တရုတ်ဂျပန်လုပ်ငန်းတွေဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့ LNG သဘာဝဓာတ်ငွေ့ရေသုံးလျှက်စစ်ဓာတ်အားထုတ်လုပ်ရေးနောက်ဆိုလာစွမ်းအင်နဲ့ဓာတ်အားဖြည့်ဆည်းဖို့လည်းဆောင်ရွက်နေပါတယ်။ပုဂ္ဂလိကလုပ်ငန်းတွေနဲ့လျှက်စစ်ကန်တာပူးပေါင်းဆောင်ရွက်မှုတွေပါဈေးနှုန်းသတ်မှတ်နိုင်ရေးကအဓိကအချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပထမဆုံးသောပြည်ရင်းပြည်ပဖက်ဆက်ဆိုလာလျှက်စစ်စီမံကိန်းစတင်ခဲ့တဲ့မကွေးတိုင်းကသဘာဝပတ်ဝန်းကျင်တယံစာတနဲ့စွန့်အင်ဝင်ကြီးဦးမြင့်စောကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။ကျွန်တော်စာချုပ်ချုပ်ခဲ့တာက2016မတ်လ20ရက်နေ့မှာ PPA ဆိုတာ Power by City Agreement ဒီ Unit Cost ဒီနုံတမတဲ့အော်စာချုပ်ချုပ်ခဲ့ရတာပေါ့လေဆက်ပြီးတော့ကျွန်တော်ကအရင်ဆုံးရရဲ့လုပ်ငန်းတွေကိုကျွန်တော်ကယ်ရီပြန်ယူသွားပေါ့လေဒီလျှက်စစ်ထုတ်ဖို့အတွက်ကိုဒီပြောင်းစုဆိုးရဖွဲ့ရတယ်ပြောမှာရင်းနှီးမြေရင်းလုတ်ပိုင်ခွင့်900ဧကပေးရတယ်ပြောမှာမလောက်သေးပါဘူးဆိုတော့မှာတတော်မြေဧကက180 180တိလာအဲ့ဒါဧကတတော်မြေတဲ့ကအဲညှားတယ်အဲငှားတာတော့ဒီကောက်တသိန်းနဲ့နှစ်ကိုဒီကောက်တသိန်းနဲ့ငှားပါတယ်နော်အဲ့တော့အရင်ဆုံးရလုတ်ခဲ့တာကိုကျွန်တော်တို့ကယ်ရီယူတဲ့အတွက်ကျွန်တော်တို့ကဈေးနှုန်းမှာတော့များပါတယ်ခင်ဗျ
Sia Dilo, Sia Rudi, Akumaguia, Sasajin, or the Sola Pawaga, O Jamati Taraga, the Lise, Megawa Samebono, now by Ma, a Piwa Lebalushi, Piajo Tito Amelubiovare, a Kuchi Nevolushivalesia.
เนี่ยที่มากว่าทัชชิ่งมาประมาณตัวเดียวคนจะมากว่าที่ท่องเมลูอ๋อจุดตัวตาจุดชกเข่าเลยเนาะตาจุดชกเข่าโอ้คู่ต่อคู่ประมาณสเต็ปเนี่ยเราพอดีมากว่าท่องเมลูก็เนาะอากูเล่นท่องเมลูไปไม่ใช่ในกรีกเลยตัวเทนี่ไปเลยแต่แม่ลูกชิ้นเลยสุดโอ้เป้าเสียงกันนั่งกันก็เป้าเสียงโอ้โซล่าโซยเอ้ยโค้ชเองนั่นเนี่ยนายเองจะมาเบสิ เนาะแต่ไม่พี่ๆน้องอย่าดรอปไปสักหน่อยสักเซตเนาะเนี่ยสาธุชุกเวสรอโอ้เจนุมยามาเลยเนาะเจนุมยาเราจะนู้นสุยาเลยจะมาบลูจังเลยต้องได้รอเลยสรอพี่เราต้องวิ่งกันเด็กตัวต้องได้เจียวาวอย่างที่เอ็นพีพีเราจะนู้นมาพี่น้องดีใจมากเว้ยมั้ยบางทีต้องนั่งกันมาจะนู้นโอ้กับเอ็นสุยาลูกค้าเราจะนู้นน้องสุยากับเชิดเดือดสุด เชื่อใจสุดเส้นลามพี่เอาแต่แม่น่าทุ่มแม่เชื่อใจกูรอจันทร์รู้ว่าเรื่องนู้นคุ้มสิแต่มาพี่รู้มาเว้ยแม่สุดไอ้อะไรนั่นเรื่องลงท้าวไปแต่มีอะไรรู้ป้าจะเอาพี่ว่าแต่เรื่องสุดรอเนาะความเป็นเช่นนั้นที่อยู่ในกูต้องสังอาเจนันนี่เส้นเดียวตัวละเนาะมีอะไรรู้บ้างหรือไม่มีอะไรรู้ยุ่งไม่ยากที่ต้องมาที่อยู่ในกูเดียนสังอาเจนันเองพี่ว่าเลยเดียนสังอาเจนันเองพี่เนี่ย
เดี๋ยวนี้ว่าจันทร์รู้ว่าเดี๋ยวนี้กูเดียนสังอาเจนันเองพี่เนี่ยตู้จะรอตัวไปสักสักเส้นสุดรอเดี๋ยวนี้กูจะรอเท่าไหร่เนี่ยตัวเองเนาะเดี๋ยวนี้กูเดียนกูจะเล่าจานนี่เลยแล้วไอ้เรื่องตัวยามาเรื่องเดียวเราวะเออดีเมกาว่าตู้ทุกไลน์โอ้คุณอาวุ่นจีเปียวตลอดไปเส้นหงาเยอะมากเลยเยอะมากวะจันทร์รู้ว่าเยอะมากวะเนาะแต่อันนี้ก็คุยมันก้าวอู้จันทร์รู้ว่ากูจะมาคุยส่วนใหญ่ เนี่ยเช่าเนี่ยพวกเนี้ยเช่าเนี่ยสุราก็สิ่งเล่นต่างๆคุยออกมาน้ำมาตันเนี่ยเนาะตอนนี้คุยออกมาตันเนี่ยแล้วก็เช่าคุยออกมาตันเนี่ยแล้วก็เป้าในการเช่างูคุยออกมาตันเนี่ยแล้วก็บุคคลมิวเนี่ยก็จุนยงน้ำมาตันเนี่ยแล้วก็บุคคลกูกูกล่าวว่าบริโก้คุยออกมาตันเนี่ยสุราโอ้แรงงานการเดินทางขอร้าวว่าพอดีมาเราว่าไปตรงไหน
เนาะอันนี้มาจากเราหนีไปยังไงพี่ไอ้เมย์เซนงเลยพี่ไอ้เมย์เนาะตัวอย่างด้วยจงเลยพี่ไอ้เนี่ยบอกว่าเดี๋ยวนั้นเดี๋ยวนี้ว่าตัวเมย์นั่นเป็นเนาะอะไรอะไรอย่างเงี้ยจันโนเซนงหาจันโนโยธวานัยวะเนาะตัวช่วยส่วนเองโอ้ยเนาะนั่งจันโนพี่เราดูดูเงี้ยนั่งเส้นเนี่ยเอากูส่วนเองเว็บบุ๊กที่บอกตัวเราไปนั่นช่วยส่วนเองสักเส้น
ช่วยส่วนเองเซเว่นเซนเนาะจะช่วยส่วนเองเซเว่นเซนแล้วที่ต่อจันทร์รู้ส่วนใหญ่ได้ในรายสุดท้ายของประเทศดิฉันลาบยาตาดีตัวเนี่ยดูลงในส่วนของลาบยาเช่นยาตาดีสีเกวาเลยเป็นกลุ่มนี้ดีเช่ามียาบาดเลยเช่นปีด้วยลงงานเช่นมียาบาดละวันจีไม่ลงงานเช่นมียาบาดเลยแต่ว่าปีด้วยลงงานเช่นนี้ก็เลยจันทร์รู้ปีด้วยลงงานเช่นนี้มียาต้องอาเปียนเราปีด้วยลงงานเช่นนี้ ที่ลงงานผมไม่ช่วยยังไงวะเนาะไม่ช่วยยังไงเราจะนั่งรู้โอ้นั่งงานก็ปัตตานีเนี่ยตัวเอกรอดลงมาวันนี้อันนี้ก็เช่าจ้ารอไทยกงนี่ดีสิเอโอริยังกงนี่สิเอแล้วก็มาเลยอันเดียวกงนี่สิเอฮ่องกงกงนี่สิเอเอเนียกงนี่ก็เลยที่ช่วยลาวิโรมาตัวเราจีจูจีลงเวสุดออกมาลาวิโรสุดยอดนี่ก็เลยช่วยอะไรกันเนี่ย
โอเคใช่นอกจากนี้ก็ยอดที่สุราส่วนเองก็สามารถเสวยสารามิวชีบาลาวันจีรูปแบบมาใช่ไหมครับเนี่ยนอกจากนี้เลยอยู่ในงานนี้ก็ทุกปัตตานีเนี่ยหลายเจ้าไปเลยปัตตานีบ้ามาบีปัตตานีเนี่ยทุกเจ้าได้ที่ไปเลยแต่ไม่จำนวนว่าอันนี้โปรไฟล์โอ้ยยาเราพี่น้องว่าสุดาสุดเด็กเว้ยทุกเบลกงเนี่ยโปรปัตตานีนั่นแหละสุดาก็จำนวนว่าที่จะได้พิจารณาเข้าใจไหม
โอเคใช่สรุปวันที่เช้าคู่ที่เดินทางไปที่เอาเงินไปนั่งมาที่เลี้ยงเสร็จตัวอยู่ในเส้นนั่งกูเปล่าเราทีมยาช่วยชาตัวไหนมาเลยใช่เอ้าก็จะมาคู่เดียวกันเลี้ยงเสร็จตัวนี้กูเดินตรงนี้กูตั้งมาทางก็รอพี่เราสู้กันตั้งมาทาง
ဒီမှာလို့ခင်ဗျာတင်နေဆိုရင်ဝင်တာနာရဲ့အပြုပဲကိုယူပြီးတော့မှပြည်တော်စုအစိုးရအဖွဲ့မှာဟိုဟောပေါ့ဗျာအဲ့တမှတ်ပြီးတော့မှပြည်တော်စုအစိုးရအဖွဲ့မှာဟိုအတူတူရဲ့ယူတာပေါ့လေအဲ့အဲ့လိုတတ်မှတ်တာဖြစ်ပါတယ်နော်တော့ကျွန်တော်တိုင်းနေသားကြီးအနေနဲ့ကတော့ဟိုဒီလုပ်ဝင်မှာမရှိပါဘူးခင်ဗျာပေးမနာပါဘူ
းဖီယိုရဲ့မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်ပါမှာကိုဗစ်ကရောဂါကာကွယ်နိုင်ဖို့နှာခေါင်းဆီးတွေကိုတက်လာကြချိန်မှာနှာခေါင်းဆီးမျိုးစုံကိုနည်းပညာကုမ္ပဏီတွေတီထွင်နေကြပါတယ်အထူးသဖြင့်ကျန်းမာရေးကိုအထောက်အကူဖြစ်စေမယ့်နှာခေါင်းဆီးမျိုးကိုနိုင်ငံတကာနည်းပညာကုမ္ပဏီတွေကသူ့ချက်ကိုထူအောင်တီထွင်နိုင်ဖို့ကြိုးစားနေကြတာပါနှာခေါင်းဆီးဝတ်ထားသူရဲ့နှလုံးခုန်နှုံးအသက်ရှူနှုံးအပူချိန်စတဲ့အခြေအနေတွေကိုတိုင်းကြားမှတ်သားပေးနိုင်မယ့်နှာခေါင်းဆီးမျိုးတီထွင်ထုတ်လုပ်နိုင်ဖို့အတွက် Netherlands နိုင်ငံက engineer တွေနဲ့ဆရာဝန်တွေစမ်းသပ်တီထွင်နေကြပါတယ်နှာခေါင်းဆီးကမတက်တော့ဘူးအသက်လဲဖို့လိုနေပြီဆိုတာကအစအတိပေးနိုင်တဲ့အထီးတီထွင်နေကြတာပါစမ်းသပ်တီထွင်မှုတွေလုပ်နေတဲ့ Netherlands နိုင်ငံ House Center ကသူတေတီတွေကနှာခေါင်းဆီးမှာပါလွာတဲ့ဆန်ဆာထည့်ပြီးတော့အခုလိုအချက်အလက်တွေမှတ်သားအတိပေးနိုင်ဖို့တီထွင်နေကြတာဖြစ်ပါတယ်ဒီအချက်အလက်တွေကို Smartphone ဒါမှမဟုတ်ကိုယ့်ရဲ့ Computer စီကိုအလိုအလျောက်ပို့ပေးမှာပါလောလောဆယ်စမ်းသပ်အဆက်မှာပဲရှိနေသေးပေမဲ့နှာခေါင်းဆီးဝတ်ဆင်သူတက်တောင့်တက်တာရှိအောင်လုပ်နေတယ်လို့ House Center ကသုတေသီအရှုခ်စရီဒါကရှင်းပြပါတယ
် You can think of putting smart functionalities smart electronic functionalities like a respiration sensor like a temperature measurement sensor to know if the wearer is doing well or if not
နှာခေါင်းဆီးထဲမှာအသုံးဝင်တဲ့ smart electronic နည်းပညာတွေထည့်ထားတာမျိုးလုပ်လို့ရပါတယ်အသက်ရှူတိုင်းတာတဲ့ sensor မျိုးအပူချိန်တိုင်းတာတဲ့ sensor မျိုးထည့်ထားပြီးနှာခေါင်းဆီးဝတ်ထားသူအခြေအနေကောင်းလားဆိုတာသိအောင်လုပ်နိုင်ပါတယ်။တကယ်လို့အခြေအနေမကောင်းရင်ခဏနားသင့်ပြီဆိုတော့တုံ့ခါအသိပေးတာမျိုးလုပ်လို့ရပါတယ်။နောက်တစ်ခုကနှာခေါင်းဆီးတစ်ခုကိုဝတ်တင်တာတဲ့ပူချအောင်ဝတ်တဲ့သူမျိုးတွေရှိပါတယ်။အဲဒါကြောင့်နှာခေါင်းဆီးရဲ့ဆိုတိုင်းမှုပမာဏကိုတိုင်းတာပြီးဒီနှာခေါင်းဆီးကတော့ထိထိရောက်ရောက်အကောက်ကမပေးနိုင်တော့ဘူးအသစ်လဲဖို့လိုပြီးဆိုတော့အချက်ပြအသိပေးလို့ရနိုင်ပါတယ်
။နှာခေါင်းဆီးဝတ်ဆင်သူရဲ့ကျန်းမာရေးနဲ့ပတ်သက်သမျှကိုတိုင်းတာသိရှိနိုင်မဲ့အစ်စ်မြင့် smart နှာခေါင်းဆီးမျိုးတီထွင်နိုင်ဖို့လေ့လာနေကြတာပါ။အသက်ရှူလိုက်တဲ့အခါအောက်ဆီဂျင်ပြည့်ပြည့်ဝဝရရလားအသက်ရှူနှုံးမှန်းရလားနဲ့ခန္ဓာကိုယ်အပူချိန်တွေကိုစောင့်ကြည့်တိုင်းတာရုံမကပဲ AI ဉာဏ်ရည်တုနည်းပညာနဲ့ခွဲခြားသုံးသပ်ပေးနိုင်ဖို့အထီးပါလေ့လာတီထွင်နေကြတာဖြစ်ပါတယ်တကယ်လို့တီထွင်နိုင်ပြီဆိုရင်နေမကောင်းသူတွေပြန်လည်ကျန်းမာအောင်စူးစမ်းနေတဲ့လူနာတွေအတွက်အများကြီးအကျိုးရှိနိုင်မှာဖြစ်တယ်လို့သုတေသီတွေကပြောပါတယ်ဒါပေမဲ့တခြားပုံမှန်နှာခေါင်းဆီးတွေပုံစံမျိုးကပပါစမနှာခေါင်းဆီးကယောဂပိုးကိုခြေဖြတ်ပေးနိုင်တာမျိုးမဟုတ်ဘူးဆိုတာကိုတော့သူတေသည်အရှုခ်စရီဒါကအသေးချာရှင်းပြပါရယ
် This smart mask is not intended to perform any medical function so a regular mask right what you can buy off the shelf the same functionality is what this mask
ဒီ smart နှာခေါင်းဆီးကယောဂပိုးတက်ပြနိုင်မှုလုပ်ထားတဲ့နှာခေါင်းဆီးမျိုးမဟုတ်ပါဘူးပုံမှန်ဆိုင်ပြီးမှဝယ်လို့ရတဲ့နှာခေါင်းဆီးတွေလိုပဲကာကွယ်ရေးအတွက်ယူရထားတာဖြစ်ပါတယ်ကိုကျမ်းမာရေးနဲ့ပတ်သက်တဲ့အချက်တွေဆိုမှတ်သားတိုင်းတာပေးနိုင်တာကပဲပိုထူးတာပါဗိုင်းရပ်စ်ပိုးတွေဘက်တီးရီးယားပိုးတွေကိုယ်ထဲမဝင်အောင်တားဆီးနိုင်တဲ့နေရာမှာတခြားနှာခေါင်းဆီးတွေပိုမသာပါဘူးရောဂါပိုးမကူအောင်အကောက်ွယ်ပေးတဲ့နှာခေါင်းဆီးတစ်ခုသာဖြစ်ပါတယ်ကြီးဒီရောက်ရောက်အကောက်ွယ်ပေးနိုင်တယ်မပေးနိုင်တော့ဘူးဆိုတော့ကိုညွန်ပြနိုင်တဲ့နှာခေါင်းဆီးမျိုးသာဖြစ်ပါတယ်
ကိုဗစ်ကရောဂါကူးစက်မှုကာကွယ်ရေးနေရာမှာနှာခေါင်းဆီးဝတ်ဆင်တာကထိရောက်တယ်လို့ပညာရှင်တွေကလေ့လာတွေ့ရှိထားပါတယ်ယောဂါပိုးရှိသူရဲ့နှာခေါင်းပါးစပ်ကထွက်လာတဲ့အရေးအပုံမွှားလေးတွေကိုကိုရေရောက်မလာအောင်လို့နှာခေါင်းပါးစပ်တစ်ဝိုက်အဝတ်စနှာခေါင်းဆီးတို့ဝတ်ဆင်ပြီးကာကွယ်နိုင်တယ်လို့ပြောထားတာပါဒါကြောင့်လဲနှာခေါင်းဆီးတွေဝတ်ဆင်ကြဖို့ကျွမ်းကျင်သူတွေကတိုက်တွန်းနေကြတာဖြစ်ပါတယ်နှာခေါင်းဆီးဝတ်ထားရင်ပုံမှန်အသက်ရှူတယ်လို့တော့လွတ်လွတ်လပ်လပ်မရှိဘူးဆိုတာဝတ်ဖူးသူတိုင်းသိကြပါတယ်အခုလိုမျိုးထူးထူးခြားခြားဉာဏ်ပညာတွေတက်ဆင်ထားတဲ့ smart နှာခေါင်းဆီးမျိုးဆိုရင်ပိုတော်တက်တောင့်တက်တာမရှိမှကိုစိုးရိမ်နိုင်ပါတယ်သူတေသည်အရှုခ်စရီဒါကတော့အဝတ်သားမှာကတ်ထားတဲ့ wearable computer chip ကပပလွလွမှုတိတိတတ်တာကြီးမဟုတ်ဘူးလို့ပြောပါတယ
် But you don't want to wear a mask or wear a garment with a bulky box like electronics sticking around you want something that's almost let's say it's not bothering you at all It's flexible.
The electronic PCs are part of the Hongzhi Wei Telu, who is a very good thing. We have a lot of people who are in the world. We have a lot of people who are in the world. We have a lot of people who are in the world. We have a lot of people who are in the world. We have a lot of people who are in the world. We have a lot of people who are in the world. We have a lot of people who are in the world. Any computer chip car, a teleview, Bluetooth, Setway, Nibina, and Web Chip, Detail Wuy, Zhang Nang, and Nibina, and Web Chip, Pulu, Pin and Bullet Tower.
Netherlands Nanga, House, Sandanga, Pinya Shinriga, Jamaya, a huge idea, a teleview, Dinda Nang, and a council reappear. A third should like a car, a safe shed, Dangwari, show me the last rago, DC, the deep bin, I need, smart, a council new gole, Detrain Hambo, Givia Tajavare, a in the council garo. Mita Mari, Charu Chisirine, a low loaning Jaya to Muri at Rap Chipare. Nakansi Tatavi may, a Tashuaka, Lunre Shuname, Lusre, Nakansi Muguro, Tangoria Nanga, LG Electronics Comediga, Germany Nanga, Balimu Machimbare, Natang Nese, IFE, Santi Titremusaya, Gonzi Piawezima, Mesa Dwagevare.
LG Puricare Mask. It's got a very light, very quiet fan to assist your breathing.
LG LG Electronics Company အချီးကေကမိတ်ဆက်ပြောပြနေတာပါအင်မတန်ပေါ့ပါပြီးအသက်ဝဝရှူနိုင်မယ်လို့ပြောပါတယ်အသက်ရှူနှုန်းတိုင်းတဲ့ဆင်ဆာကဝင်သက်ထွက်သက်ပေါ်လိုက်ပြီးတော့ပန်ကာကိုချိန်ဆပေးနိုင်မှာဖြစ်တယ်လို့ပြောပါတယ်လေတန်းဆင်ပေးတဲ့ပန်ကာကလည်းအတန်တိတ်ဖြစ်တယ်လို့ကြေညာသွားပါတယ်အိမ်တွေအစအဦးတွေမှာတက်ဆင်တဲ့ LG လေတန်းဆင်ပေးတဲ့ပန်ကာကလည်းအတန်တိတ်ဖြစ်တယ်လို့ကြေညာသွားပါတယ်အိမ်တွေအစအဦးတွေမှာတက်ဆင်တဲ့ LG လေတန်းဆက်တွေရဲ့နည်းပညာအတိုင်းလုပ်ထားတဲ့ LG လေတန်းဆက်အတွက်လွယ်လွယ်ဝင်နိုင်မဲ့ဘက်ထရီကလည်း၃နှစ်အပေါ်မူတည်ပြီးတော့နှစ်နာရီကနေ၈နာရီအထိသုံးလို့ရမှာဖြစ်ပါတယ်ဒီနှာခေါင်းဆီးရဲ့ထူးခြားမှုနောက်တစ်ခုကတော့နှာခေါင်းဆီးထဲတဲ့ဘူးဖြစ်ပါတယ်ရောဂါပိုးတွေကိုသိစေတဲ့ခရမ်းလွန်ရောင်ခြည်တက်ထားတဲ့ဘူးဖြစ်ပါတယ်ဒါတွေမကပါဘူးနှာခေါင်းဆီးမှာ filter label လိုပြီးဆိုရင်smartphoneတွေကLG Thinkview Mobile Appsီကိုလှမ်းအကြောင်းကြားပေးနိုင်ပါတယ်ရှင်ကျွန်မဆွေမြတ်မောမှ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရဲ့ရင်ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းလာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ
To know that invaders will kill her.
If I expose her, our own people will kill her.
Walt Disney Yoshin Kong Niga, Yaku Tolote, Mulan Yoshin Kang, Nayan Patepio, we ran Kanyamari. Tisaka or the Gualong, the Pain Mosavo, Hong Kong, my democracy, Tetsu and Loshamu, Kangs out to Pite, Joshua Wangale, Taito and Tarawa. The Yoshin Sakanga, the only one or two deep, you are saying, Pay Yaku Tadalu, the only one Yoshin DP, a tight breeze in a garlic pipari.
Action to let Disney to know that kowtow to China should not be the way out and for celebrities.
Disney Company, Disney Online Channel, Disney Online Channel, Mulan Yoshin Gago, Mijijawa, Taito, online, Loshamu, Trader Lumuka Yepoma, Sabio, Loke Tarabar. She looks Samoa, Hong Kong in the cabinet, Taiwan, Taiwan, and Timawa, Kaye Dwakiwai. မလယုရှင်မှာအဓိကကျင်းဆောင်ဖြစ်တဲ့တရုတ်မင်းသမီးလူအီဖေကဟောင်ကောင်ဆိုရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုနှိပ်ကွပ်ခဲ့တဲ့ဟောင်ကောင်ရဲတွေကထောက်ခံကြောင်းလူမှုကွန်ရက်မီဒီယာပေါ်မှာရေးလိုက်ပြီးတဲ့နောက်တနစ်ခဲကဒီလှုပ်ရှားမှုကနအူစဖြစ်လာခဲ့တာပါ။ဒါပြင်ဒီရုပ်ရှင်ရိုက်ကူးရေးအတွက်တရုတ်ရှင်ချင်းပြည်နယ်ကအစိုးရအဖွဲ့အစည်းတွေကိုကျေးဇူးတင်ကြောင်းဖော်ပြချက်တွေထွက်လာပြီးတဲ့နောက်ပြည်နယ်ရင်းမှာဝိလာတိုင်းသားတွေပေါ်မှာတရုတ်ကနှိပ်ကွပ်နေတဲ့ရှင်ချင်းပြည်နယ်နဲ့ပတ်သက်တဲ့ကိစ္စနဲ့လည်းတော်တော်လေးဝေဖန်မှုထွက်ခဲ့ပါသေး။ဒါကြောင့်လည်းခုလိုမူလန်ရုပ်ရှင်ကားပေါ်မှာစန့်ကျင်တပိတ်မောက်တာကိုဟောင်ကောင်ဒေသခံတွေကထောက်ခံကြတာပါ။
角色係正義，但係講出嚟去講支持
係。世界嘛，無論誰有搞啲嘅過問題啊，不搞吧。他們一年嘛，啲有上嚟咩都未有噶。ရဲရီရဲစမှုကိုထောက်ခံနေနောက်ပြီးဟောင်ကောင်မှာရဲရီလုံနေတဲ့ရဲဆက်ကြမ်းကြုတ်မှုတွေကတကယ်ကိုတရားမဲ့ပါတယ်ဒါကြောင့်မလို့သူကသူတရုတ်ဆောင်တဲ့မူလန်ဇဲယုံနဲ့တကယ်ကိုတခြားစီပါဒီဇဲယုံမှာဝင်တရုတ်ဆောင်တာတတော်ကိုကြည်ရဆိုပါတယ်လို့အသက်55နှစ်ရွယ်အင်ရှင်မရှယ်လီလိုကပြောသွားပါတယ်ဟောင်ကောင်ရဲရီကိုထောက်ခံကြောင်းမင်းသမီးလူကမနှစ်တုန်းကလူမှုကွန်ရက်တစ်ခုပေါ်မှာရေးခဲ့တာပါဟောင်ကောင်ရဲတွေကိုထောက်ခံနေရှင်တို့အားလုံးကျမကိုတိုက်ခိုက်နိုင်ပါရဲ့ဟောင်ကောင်အတွက်ကတော့ရှက်ဖွဲ့အတီးပါလို့သူကရေးသွားခဲ့တာပါဒီလိုမျိုးငင်းသွားစရာရှိရဲ့ရှင်ချမ်းပြည်နယ်မှာရုပ်ရှင်သွားရိုက်ခဲ့တာကလည်းမူလန်ရုပ်ရှင်စကားတွေဝေဖန်စရာဖြစ်ခဲ့တာပါဒေသခံတိုင်းသားတွေဖြစ်တဲ့ဝီဂါမွတ်စလင်တွေကိုနှိပ်ကွပ်နေတယ်လို့သူတို့ကိုပညာပေးစခန်းလို့ခေါ်တဲ့အကျဉ်းဆောင်တွေမှာထားပြီးတော့အုံနောက်စီးတဲ့ဝါရဖြန့်ချီရေးတွေတရုတ်အစိုးရကလုပ်တယ်လို့လူခွင့်ရေးအဖွဲ့တွေကဝေဖန်ထားတာပါတိမ်ဆိုရကတော့ဒါရီဟာဒေတာငယ်တွေအတွက်ပညာရေးအသက်မွေးဝမ်းကြောင်းဌာနတွေဖြစ်ပြီးတော့အခုလိုဆွဆွဲတာတွေဟာတရုတ်စက်နေရေးအုပ်စုတွေရဲ့လုပ်ရဲလို့တုံ့ပြန်ထားပါတယ်။အခုဒီမူလန်ရုပ်ရှင်နဲ့ပတ်သက်လို့ Disney ကိုမှတ်ချက်ကစုံတရားပေးဖို့ Writer သတင်းဌာနကဆက်သွယ်ပေးမယ်။ချက်ချင်းတုံ့ပြန်မှုမရပါဘူး။မူလန်ရုပ်ရှင်ကိုဒေါ်လာ100,000အကုန်ကျခံပြီးရိုက်ကူးခဲ့တယ်လို့သိရပြီးတော့အဆောက်အုံကတော့ဒီမက်လာမှာရုံတင်ဖို့စီစဉ်ထားတာပါ။ဒါနဲ့လေ COVID-19 ကပ်ရောဂါအခြေအနေကြောင့်ရုပ်ရှင်ရုံတင်ရေးနှောင့်နှေးသွားခဲ့ရပါတယ်။အဲဒီနောက်မှာတော့ရုပ်ရှင်ရုံကိုမတင်တော့ဘဲနဲ့ Disney ကုမ္ပဏီရဲ့ Disney Plus online ရုပ်သံမှာပြမယ်လို့ Disney ကပြီးခဲ့တဲ့လကပဲကြေညာထားပါတယ်။ရုပ်ရှင်ကြီးကတော့တရုတ်ပြည်မှာဒီမှာစက်တင်ဘာ17ရက်နေ့နဲ့ဟောင်ကောင်မှာစက်တင်ဘာ18ရက်နေ့တွေမှာပြသမှုစီစဉ်ထားပါတယ်ရှင
်
ဒီတက်တော့ရုံးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီတွင်ပါ English American Saganda မှာပထမဆုံးတင်ပြပေးမှာကတော့
strike a chord
ဖြစ်ပါတယ်စာလုံးပေါင်းက S T R I K E strike ကရိုက်ခတ်တာတီးတာ A ကတခု C H O R D chord ကဒုရိယာကျိုးဆိုတော့ strike ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဒုရိယာကျိုးကိုတီးခတ်လိုက်တာပေါ့ဒုရိယာကျိုးကိုတိခတ်လိုက်တဲ့ဆိုရင်ထွက်လာတဲ့တန်စင်ကိုကြားလိုက်ရတဲ့လူတူအနေနဲ့စိတ်ထဲမှာသတိထားမိလိုက်မယ်ခံစားချက်တခုခုပေါ်လာစင်းဖြစ်ပါတယ် idiom ဆိုတဲ့တော့ဝိုက်အသေးပဲကလည်းကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စေတာတခါတည်းရန်လေးဖြစ်နေရှိတာကဒီတန်ကြားမှုပါတယ်ဒီရုပ်မြင်မှုပါတယ်ဒီစာသားမျိုးဖတ်မှုပါတယ်ဆိုပြီးတော့တခုခုကိုအမှားရစေတဲ့ခံမှာလေးstrike a chord ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်။ဒီနည်းဆိုတော့ဆက်ဆက်မှုတစ်ခုခုရှိနေတာပေါ့ရှင်။ဒီနေရာမှာ strike အစား touch touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝဟာရကိုလည်းအစားထိုးပြီး touch a chord လို့ idiom မှာလည်းအသုံးပြုနိုင်ပါတယ်။ strike a chord idiom နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ The program clearly has struck a chord with our listeners.We received a lot of letters from them saying how much they like it.
အဲ့ဒီစီစဉ်ဟာကျွန်တော်တို့သောတာရှင်တွေတည်တည်သာသာပဲ အကျိုက်တွေးကြတယ်လို့ဆိုရမှာပါ။အဲ့ဒီအစီအစဉ်ကိုသူတို့ဘယ်လောက်ကြိုက်နှစ်တက်ကြတယ်ဆိုတာစာတွေအများကြီးပဲကျွန်တော်တို့လက်ခံရရှိခဲ့တယ်လေလို့ထည့်ပေးရပါတယ်။
The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
ဒုတိယကျင်းပပေးမယ့် idiom အသုံးကတော့
strike gold
ဖြစ်ပါတယ်။စာလုံးပေါင်းက strike strike ကအဓိပ္ပာယ်မျိုးမျိုးရှိပေမယ့်ဒီနေရာမှာရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီးGOLD gold ကတော့ရွှေဆိုတာသောရရှိများအသိဖြစ်ပါတယ်။ဒါကြောင့်စကိုက်ခူးရဲ့ဓာတ်ရိုက်ဒီဘေကတော့ရွှေကိုရှာတွေ့တာပေါ့။ရွှေရှာတွေ့တဲ့တွင်းသူသမားဆိုရင်တထေးဖြစ်ကိမ့်မယ်လို့သောရရှိများတွက်ဆပြီးသားဖြစ်မှာပါ။ဟုတ်ပါတယ်။ EDM ဆိုတဲ့ဓာတ်ရိုက်ဒီဘေကလည်းငွေရပေါက်တွေ့တာ၊ချမ်းသာလာတာ၊စီးပွားဖြစ်လာတာ၊ကြည်ကြည်တဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလေဟာဘယ်သူဘယ်ဝါကတော့ရွှေရင်းကြီးတွေ့သွားပြီပွားပေါက်တိုးသွားပြီဆိုပြီးတော့ပြောတာသောရရှိများကြားဘူးကြပါလိမ့်မယ်ဒီသုံးနှစ်ပတ်သက်လို့ George Go ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Those businessmen who invested with the generals have struck gold
ပုဂျုတ်တွေနဲ့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေတော့တထေးတွေဖြစ်ကုန်ကြတာပဲလို့ဒီပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Those businessmen who invested with the generals have struck gold.
Strike gold ဆိုတဲ့ idiom အသုံးကိုငွေချင်းနဲ့တာမကပဲတစ်ခုခုနဲ့ပတ်သက်လို့ကို့အတွက်တိတ်ကိုအသုံးဝင်နေကို့အတွက်တိတ်ကိုအသုံးချမဲ့ဟာရလိုက်တယ်ဆိုရင်လေဒီ idiom ကိုရည်ညွှန်းသုံးနိုင်တယ်လို့ဖြည့်ဆွဲပြောပြစီခုနောက်ဆုံးတင်ပြပေးမှာကတော့
Strike while the iron is hot
ဖြစ်ပါတယ်စာလုံးပေါင်းက STRIKE strike ကဒီနေရာမှာရိုက်ခတ်တာရိုက်ချတာ WHILE while ကအချိန်အတော်တွင် THE the IRON iron ကတန် IS is ကဖြစ်တာ HOT hot ကပူတာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့တန်ပူးနေတော့ရိုက်ချလိုက်ပေါ်လို့ဒီဘေရပါလေတန်းဆိုတဲ့တတ်တူကိုပုံသွင်းခြင်းရင်အပူပေးပြီးပြော့လာတော့မှလိုရာပုံကိုတန်တူနဲ့ရိုက်ပြီးတော့သွင်းရတယ်ဆိုတာသောတာရှင်များအသိဖြစ်ပါတယ်။ပပဲသမားတို့ရဲ့လုပ်ငန်းလို့ပေါ့ရှင်။ပပဲသမားတို့ကတံပြားကိုပုံသွင်းခြင်းရင်အရင်ဆုံးတန်ကိုအပူပေးပြီးတော့မှတံပြားကပူလာတော့မှပပဲသမားကပပဲတူနဲ့ထူရတာသောတာရှင်များသိကြမှာပါ။ EDM အတုံးကလည်းဒီတိုင်းပါပဲ။တခုခုလုတ်เสียရှိရင်အချိန်မနှောင်းခင်အခွင့်အခါကောင်းလုံးလုတ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ် Strike while the iron is hot ခါတကယ်တော့ idiom အပြင်သကပုံလေးဖြစ်ပါတယ်ကျမတို့မြန်မာမှာလေမိုးရွာတုန်းရေခမ်းလာတာတုန်းပိုင်းကအချိန်ရှိကိလုံလဆိုင်ဆိုတဲ့သကပုံမျိုးတွေလို့ပေါ့ရှင်ဒီနေရာမှာအဓိကကတော့အခွင့်အခါကောင်းလုံးလက်လွတ်မခံဖို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်
You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
Yinan company တွေရဲ့ stocks တွေမှာရင်းနှီးမြှုပ်နှံမှုအကောင်းဆုံးချိန်ကိုလက်လွတ်မခံနဲ့ဗျာ။အရှိလေပဲပြုပကကြောင့်ယင်းနန်ဈေးနှုန်းတွေဟာမိုးထိုးနေပြီလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
ဒီတင်ပါ strike နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
strike a chord, strike it rich, strike while the iron is hot.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှာလေနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ရုရှားအတိုက်အခံခေါင်းဆောင် Alexei Navalny ဟာစေးသွင်းပြီးတမင်မေ့မျောအောင်ကုသပေးထားရာကနေပြန်လည်နိုးထလာပြီး ုတ်အမူအရာနဲ့လှုံ့ဆော်မှုတွေကိုပြန်ပြီးတုံ့ပြန်နိုင်ပြီလို့ကုသပေးနေတဲ့ဆရာဝန်တွေကပြောလိုက်တာဟာကြိုးစားမဲ့တည်ငောင်းဖြစ်ပါတယ်။ဒါပေမဲ့သူစိုးဝါးစွာအစိတ်သင့်ခံခဲ့ရတဲ့အကျိုးဆက်တွေကိုဘလောက်အထိကြားအောင်ခံစားရမှာလဲဆိုတာကတော့ခံမနိုင်ဖို့ကဆောလွန်းတယ်လို့ Charite ဆေးရုံရဲ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်။ Mr. Navalny ဟာဩဂုတ်လ20ရက်နေ့ကရုရှားနိုင်ငံစိုက်ဘေးရီးယားနေမော်စကိုမြို့ကိုလေယာဉ်နဲ့ခီးသွားနေတော့နေမကောင်းဖြစ်ခဲ့တာကြောင့်ရုရှားဆရာဝန်တွေနဲ့သူ့မိသားစုရဲ့တောင်းဆိုချက်အရသူ့ကိုဂျာမနီနိုင်ငံဘာလင်မြို့ကိုပို့ဖို့ခွင့်ပြုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်တဲ့ Mr. Navalny ဟာဒီအစိတ်ကရုရှားနိုင်ငံထောက်လုပ်တဲ့အာယုံကျောင်းကိုထိခိုက်စေတဲ့ Novichok အမျိုးအစားဓာတုအစိတ်မိခဲ့တာဖြစ်တယ်လို့ဘာလင်မြို့ကဂျာမန်ဆရာဝန်တွေကအသေးအချာပြောပါတယ်။ဂျာမန်ဆေးဝါးကျွမ်းကျင်သူတွေရဲ့တွေ့ရှိချက်တွေကိုကြေညာခဲ့ပြီးတဲ့နောက်ရုရှားနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး John Sullivan ကပြီးပြည့်စုံတဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုကြဲကြဲပြန့်ပြန့်ချက်ချင်းဆောင်ရွက်ဖို့ရုရှားအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။ရုရှားအာဏာပိုင်တွေအနေနဲ့ဒီလောက်ရက်ရဲ့နောက်ွယ်ကနေချိုးကင်သူကိုအရေးယူရမှာဖြစ်တယ်လို့ဆိုပါတယ်။အင်ဂျူရောပြောခွင့်ရပုဂ္ဂိုလ်ခေလေးမက်အန်နီကမစ္စတာနေဗနီရဲ့အစိတ်သိမ့်မှုဟာလုံးဝအပြစ်တင်ရှုတ်ချစရာဖြစ်တယ်လို့အခုလိုပြောလိုက်ပါတယ်။
Russia has used chemical nerve agents in the past and we're working with their allies and then
ဒီလိုကလည်း Russia အာယုံကြောထိခိုက်စေတဲ့ဓာတုအစိတ်တွေသုံးမှုပါတယ်တပ်သေးအထောက်အထားတွေကိုခြေရာခံပြီးဘယ်နေရာပဲဖြစ်ဖြစ်သူတို့ရဲ့မကောင်းကြံတဲ့လှုပ်ရှားမှုမှန်သမျှအတွက်ငွေကြေးပံ့ပိုးဓာတွေကိုပိတ်ဆို့ဖို့နဲ့ Russia ကတာဝန်ခံဖို့အတွက်ကျမတို့ရဲ့မဟာမိတ်တွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာပါ Russia ပြည်သူတွေအနေနဲ့လက်စားခြေခံရမှာကိုကြောက်ဖို့မလိုပဲသူတို့ရဲ့အမြင်တွေကိုငြိမ်းချမ်းစွာထုတ်ဖော်ခွင့်ရှိပါတယ်။ဓာတုအစိတ်သုံးပြီးတုံ့ပြန်တာတွေမလုပ်တင်တာကတော့အသေးချာပါပဲ။ NATO မြောက် Atlantic စစ်စာချုပ်အဖွဲ့ကြီးရဲ့အတွင်းမှုချုပ် Jens Stoltenberg က Mr. Navalny ကိုဆိုးရွားစွာတိုက်ခိုက်ခဲ့မှုအပေါ်အားလုံးတညီတညွတ်ထဲတုံ့ပြန်ကြဖို့လိုအပ်တယ်လို့အလေးအနက်ပြောဆိုလိုက်ပါတယ်။ဒီလောက်ကြံဖို့ကြိုးပမ်းမှုအတွက်တာဝန်ရှိသူတွေကိုရှာဖွေဖော်ထုတ်ဖို့ဗဲမလိုက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှာရုရှားနိုင်ငံပူးပေါင်းပါဝင်ဖို့လဲမစ္စတာစတိုလ်ဒန်ဘတ်ကတိုက်တွန်းပါတယ်။ရုရှားနိုင်ငံအနေနဲ့ဓာတုလက်နက်သဘောတူစာချုပ်ကိုလက်မှတ်ထိုးတဲ့ကတိကဝတ်နဲ့အညီကျူးလွန်သူတွေကိုအရေးယူနိုင်ဖို့အစိတ်ခတ်လောက်ကျန်မှုကိုပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးပေးပါရန် G7 ဆက်မှု9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကလည်းစာရေးသားတိုက်တွန်းလိုက်ပါတယ်။အတိုက်ခံကောင်းဆောင်နယ်ဗာနီယိုတိုက်ခိုက်မှုဟာရုရှားနိုင်ငံရဲ့ဒီမိုကရေစီရေးနဲ့အများပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်အတွက်နောက်ထပ်နှင်နာမှုတရဖြစ်ပြီးမစ္စတာနေဗယ်နီကိုဆိုးရွားစွာအစိတ်ခတ်မှုနဲ့ပတ်သက်ပြီးရုရှားနိုင်ငံရဲ့တုံ့ပြန်မှုကိုစောင့်ကြည့်နေမှာဖြစ်တယ်လို့ G7 ဆက်မှု9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ G7 နိုင်ငံသားရေးဝန်ကြီးတွေနဲ့အတူဒီတိုက်ခိုက်မှုဟာဒီလိုဓာတုလက်နက်တွေအသုံးပြုတာကိုပိတ်ပင်ကာကွယ်တဲ့နိုင်ငံတကာစည်းမျဉ်းတွေဖောက်ဖျက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြောဆိုလိုက်ကြောင်းပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရ Editorials VOA Washington DC 23230 USA ကိုစာရင်းနိုင်ကြပါတယ်။ www.voanews.com ညဇောင်း editorials ကို email နဲ့ပို့နိုင်တယ်လို့23269131343ကို text နဲ့လည်းပို့နိုင်ကြပါတယ်ရှင်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ရှင်းတယ်နဲ့သမ္မတ Donald Trump ရော Democratic Party ကပြန်တက်ဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ကပါသူတို့မဲဆယ်မှုကို American ပြည်ထောင်စုနောက်ဖက်ချမ်းဒေတာတကြောကမကြုံစဘူးအောင်ပျက်စီးမှုများတဲ့တော်မီလောင်ကျွမ်းမှုအတွက်ဦးတည်ပြီးပြောဆိုလာကြပါတယ်။ဒီတော်မီနဲ့ပတ်သက်ပြီးသိပ်ပြောဆိုတာမတွေ့ရတဲ့သမ္မတ Trump ကအခုကယ်လီဖိုးနီးယားပြည်နယ်ကိုတွားရောက်နေပါတယ်။ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဘယ်လာရုစ်သမ္မတအလက်ဇန်းဒရာလူကာရှန်ကိုကိုထောက်ခံအားပေးကြောင်းပြသတဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကဘယ်လာရုစ်အတွက်ချင်းွေဖြစ်ဒေါ်လာတန်း1500ကိုတနင်္လာနေ့မှာချပေးလိုက်ပါတယ်။မြန်မာနိုင်ငံမှာစက်တင်ဘာလ14ရက်တနင်္လာနေ့ကကိုရိုနာဗိုင်းရပ်စ်ရောဂါနောက်ထပ်အကူးစိုက်ခံရသူ180ရှိတဲ့အတွက်အကူးစိုက်ခံရသူစုစုပေါင်း3195ဦးရှိသွားပါပြီ။သေဆုံးရသူကတော့32ဦးရှိနေပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ IIMM က တနှစ်တာကာလအတွင်းရထားတဲ့တိုးတက်မှုတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီကိုပြန်ပြရင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့အဖွဲ့ကိုဆက်လက်ထောက်ခံအားပေးဖို့အဖွဲ့ခေါင်းဆောင်ကထပ်မံတောင်းဆိုလိုက်ပါတယ်။နိုင်ငံတကာတရားရုံး ICJ အပါအဝင်အမျိုးသားအဆင့်ဒေသအဆင့်နဲ့နိုင်ငံတကာအဆင့်တရားရုံးတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့လည်းတောင်းဆိုထားပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်ရပ်ပါ
This program has come to you from the Voice of America, Washington.